ပုံစနစ်ကိုနောက်ဆုံးအနေနဲ့ကြည့်ကြရအောင်။ယနေ့ယေရှုဟာဘယ်မှာရှိတယ်လဲ။ကောင်းငင်ပေါ်မှာပဲအသက်ရှင်နေနေပါတယ်။သူစီကိုဆုတောင်းတဲ့သူများရဲ့အတန်ကိုနားထောင်နေပါတယ်။ယေရှုဟာတည်ခြင်းကနေပထမဦးဆုံးရှင်ပြန်ထမြောက်လာတဲ့သူဖြစ်တယ်။ထာဝရအသက်ရှင်နေတဲ့ခရစ်တော်ဖြစ်တယ်။ယေရှုဟာတည်ရင်းပို့နေတဲ့စာရမဏအားအနံယူခဲ့ပြီးတည်ခြင်းကနေရှင်ပြန်ထမြောက်တဲ့နေ့မှစပြီးတည်ခြင်းပေါ်အနံယူခဲ့တယ်။ဒါကြောင့်ယေရှုကကျွန်ုပ်တို့အားထာဝရအသစ်ကိုပေးနိုင်တယ်။ကျွန်ုပ်တို့ရဲ့ခန္ဓာကိုယ်ဟာပျက်စီးခြင်းသို့ရောက်မယ်။ဒါပေမဲ့ယေရှုခရစ်ကိုယုံကြည်သူတိုင်းဟာယေရှုနဲ့အတူအသစ်ရှင်ဖို့တည်ခြင်းကနေထမြောက်ကြမှဖြစ်တယ်။ခရစ်တော်ရဲ့ခန္ဓာကိုယ်ကဲ့သို့သောခန္ဓာကိုယ်တစ်ကိုရရှိကြမှဖြစ်တယ်။သူတို့ဟာတည်ခြင်းကိုနောက်တစ်ချိန်ကြုံရတော့မှာမဟုတ်ပါ။ဒါဟာဘယ်တော့ဖြစ်ပေါ်လာမှာလဲ။ယေရှုနောက်တစ်ချိန်ကြွလာတဲ့ခါမှာပဲဖြစ်လာမယ်။ယေရှုကငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏။ငါကိုယုံကြည်သောသူသည်တည်လွန်တော်လဲရှင်လိမ့်မည်လို့မိန့်မာခဲ့တယ်။ဒီချင်းရတွေဟာမှန်ကန်တဲ့အကြောင်းအရာများဖြစ်တဲ့အတွက်ကြောင့်ဖျားသခင်အားချီးမွမ်းကြပါစို့